ဖက်နယ်ရွာသားတွေကတော့ SSPP တပ်ဖွဲ့တွေကြေးရွာအတွင်းမှာကင်းလည်နေစဉ်အချင်းချင်းမာရင်ပစ်ခတ်ကြတာလို့ပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးရွာသားတွေက SSPP တပ်မှုကိုတားရောက်တိတ်ဆုံပြီးရှင်းလင်းပြောဆိုခဲ့ပေမဲ့အဲ့ဒီအချိန်မှာတခြားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSF တပ်ဖွဲ့ဝင်တွေကြေးရွာအတွင်းမှာရှိနေတာကိုအကြောင်းမကြားတဲ့အတွက်ရွာသူကြီးမှာတာဝန်ရှိတယ်ဆိုပြီးခေါ်ယူစစ်ဆေးနေတာလို့သိရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးရွာသားတဦးကအခုလိုပြောပြပါတယ
်။ကျွန်တော်တို့ဖက်နာကြေးရွာမှာမပါစီ SSF နဲ့အဲ့ဒီ SSPP တွေအချင်းချင်းတွေပြစ်ပြကြတယ်သူတို့တော်လေးရောက်ချောက်လေပြီးတော့မှရွာပင်းထဲမှာတယောက်မှပြီးတော့မှပြစ်တာကျွန်တော်တို့အပြစ်ကိုပြန်လာတင်နေကြမင်းတို့ RCSS ကိုမင်းတို့ဒုရုံကိုဖောင်ဆက်ခေါ်ပြီးတော့မှငါတို့လာပြစ်တာတယ်ဆိုပြီးမှဒုရုံပြစ်တော့မှဒုရုံမပြောဘူးကျွန်တော်တို့အပြစ်ကိုပြန်ပြီးတော့တင်ပြီးတော့နေရာစလုံးဖမ်းသွားတယ်ကြကျွန်တော်တို့ရွာဒီရွာတားတွေတွားပြီးတော့မှတွားတဲ့ဆုံးနေဆိုပြီးတော့ဘာအကြောင်းမှားတယ်လေပြီးတော့မှဘာမှအယူမရဘူးအဖတ်မရဘူးကြကျွန်တော်တန်ကြာပြီးတော့မှတစ်ချက်နဲ့ချက်တန်ကြာပြီးတော့မှတယောက်ကြည့်တော့တယ်။တယောက်တစ်ကြည့်ဟာအခုတိပြေဆုံးဥပြကျွန်တော်တို့ပလေအာ
ဒီလိုပြစ်ခတ်မှုတွေဖြစ်တာကြောင့်ရွာသားနေရာကျော်ဟာဖက်နန်နဲ့တမိုင်ကျော်ဝေးတယ်။နာဂန်ကျေးရွာဖုန်ကြီးကျောင်းမှာထွက်ပြေးခေါ်လုံနေရပါတယ်။ SSPP ပြောရေးဆိုခွင့်ရှိသူဘုံမှုဆိုင်တိုင်းအောင်ကတော့တီဘောမြို့နယ်ဖက်နန်ကျေးရွာတစ်ဝိုက်မှာ SSPP နဲ့ RCSS တပ်တွေနီနီကက်ကက်လှုပ်ရှားနေတာဖြစ်ပြီး RCSS တပ်ဖွဲ့တွေဟာကျေးရွာသားအသွင်ယူပြီးမိုင်းထောင်တာတနက်နေ့ပြစ်ခတ်တာတွေရှိတဲ့အတွက်ကျေးရွာတာဝန်ရှိသူတွေကိုမေးမြန်းတာဖြစ်တယ်လို့ RFA ကိုပြောပါတယ်
။အဲဒီနဲ့ကျွန်တော်တို့ရဲ့ပြဿနာဖြစ်နေတဲ့အချိန်မှာ RCSS ကရွာသားပုံစံနဲ့အရက်ဖို့ပြတော့ရွာထဲမှာနေရတယ်။ထဲမှာနေပြီးတော့ကျွန်တော်တို့တက်နေလောက်ရှားသွားလာတဲ့အချိန်မှာတို့မိုင်းထောင်တဲ့နိုင်ပါနဲ့လမ်းပြစ်တယ်။အဲကြောင့်မို့လို့ကျွန်တော်တို့တက်ကို RCSS ချောင်းပြစ်ပြီးတော့အမှဆယောက်ဆုံးသွားတာပေါ့လေ။အဲဒီကိစ္စနဲ့ပတ်သက်လာတာကျွန်တော်ဒီနေ့အားထားလိုက်ဆိုတော့ဒီကိစ္စနဲ့ပတ်သက်တဲ့သိသားပြီဆိုရင်ဖန်ထားတဲ့လူအလုံးကိုပြန်လွတ်မှာပါ။ညင်ပန်းနေဆက်တာတက်ဖြတ်တာဆိုတော့ကျွန်တော်တို့ policy တော့မရှိပါဘူး
။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်ဦးကတော့အဲ့ဒီဒေသမှာ RCSS တပ်တွေက SSPP တပ်တွေနှစ်ဖွဲ့လုံးလှုပ်ရှားနေတာရှိပေမဲ့ရွာသားတွေနဲ့ကြေးရွာတာဝန်ရှိသူတွေဟာစစ်ရေးအခြေအနေနဲ့မပတ်သက်ဘူးလို့ပြောပါရတယ်။နဖက်တက်တွေတိုက်ပွဲနဲ့ပြည်ပခါတွေကြားထဲမှာဒေသခံတွေထိခိုက်မှုရှိနေတဲ့အပေါ် RFA ကမေးမြန်းလာမှာဒုတိယဗိုလ်မှူးကြီးဆိုင်ဦးက
ရွာသားတွေရောနော်တန်ဃာတွေကရောနှစ်ဖွဲ့လုံးကိုတောင်းဆိုထားတာရှိတယ်တန်းတပ်ဖွဲ့ချင်းချင်းပေါ့နော်ဒီတိုက်ပွဲတွေမဖြစ်အောင်ပေါ့နော်ဒီကကကျွန်တော်တို့အဲ့ရပြည်သူတွေကစစ်ပေးပဲဆောင်ရဒုက္ခရောက်နေကြပဲပေါ့နော်သူ့ဆုံဆွေးနွေးမှညှိနှိုင်းကြမှာသူကအဆင်ပြေမှာဖြစ်ပါတယ်ညှိနှိုင်းတဲ့နေရာမှာလည်းနော်ဒီဘယ်မှာတွေ့ဆုံကြမလဲအဲ့ဒါတွေလည်းဘယ်မှာတွေ့ဆုံနိုင်မလဲပေါ့နော်နောက်ပြီးတော့ဘယ်အချိန်မှာဘယ်လိုတွေ့ဆုံကြမလဲအဲ့ဒါတွေလည်းပြန်ကြောင်ညှိနှိုင်းကြမှာဖြစ်ပါတယ
်ဒါကတော့ RCSS ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်ဦးပြောပြသွားတာပါတီဘောမြို့နယ်အတွင်းမှာဇန်နဝါရီလ3ရက်နေ့နောက်ပိုင်း SSPP နဲ့ RCSS တပ်ဖွဲ့တွေတိုက်ပွဲကြောင့်ဒေသခံတွေထွက်ပြေးရတာ3ချိန်ကျော်ရှိခဲ့ပြီလို့ထွက်ပြေးလာကြသူတွေကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့မနက်ပိုင်းမှာတီဘောမြို့နယ်လုံဝဲကျေးရွာအနီးမှာတိုက်ပွဲထွက်ဖြစ်လို့လုံဝဲနဲ့ဖက်နံရွာသား200ကျော်ထွက်ပြေးလာပြီးနောင်အန်းနဲ့နားကန်ရွာမှာခိုလုံခဲ့ရပါတယ်။အဲဒီတဲကဖက်နံရွာသားတွေဟာနေမြေအေးချမ်းပြီးဆိုပြီးသူတို့နေရက်ကိုပြန်သွားတာမကြသေးပါဘူး။ဖေဖော်ဝါရီလ3ရက်နေ့ကကျေးရွာတွင်ပြစ်ခတ်မှုတွေကြောင့်နာဂန်ဖုန်ကြီးကျောင်းကိုရွာသား200လောက်ထပ်မံထွက်ပြေးခဲ့ရတယ်လို့သိရပါဗျ။စစ်ဘေးဒုက္ခသည်တွေစာဝတ်နေရေးအတွက်အစိုးရဌာနဆိုင်ရာနဲ့လူမှုကွန်ရီအဖွဲ့တွေစေနာရှင်တွေနဲ့လွတ်တော်ကိုယ်စားလှယ်တွေကကူညီပေးနေတာရှိပါတယ်။ရှမ်းလက်နက်ကိုင်အဖွဲ့ဖြစ်တဲ့ RCSS နဲ့ SSPP တိုက်ပွဲတွေကြောင့်တီဘောမြို့နယ်အတွင်းမှာနေရစွန့်ခွာနေရတဲ့ဒုက္ခသည်တထောင်ကျော်ရှိနေပါတယ်။ RCSS နဲ့ SSPP တိုက်ပွဲတွေရပ်တန့်ရေးအတွက်ဆစ်ဆောင်ပြည်သူတွေရှမ်းလူထုနဲ့ရှမ်းနိုင်ငံရေးပါတီတွေကတောင်းဆိုထားတာရှိပေမဲ့ဒီနေ့ထိတွေ့ဆုံဆွေးနွေးရေးအထားမမြောက်သေးပဲစစ်ရေးအခြေအနေတင်းမာနေစေဖြစ်ပါတယ်ခင်ဗျာ